ရှင်
။မှန်ပါပါ။
အောက်တိုဘာ22ကနေ24ထိရုရှားမှာကျင်းပခဲ့တဲ့ BRICS မဟာမိတ်အဖွဲ့ဝင်ရဲ့ဒီနိုင်ငံကြီးရဲ့ထိပ်သီးဆွေးနွေးပွဲဟာဘာတွေထူးခြားပါလဲ။ဘယ်လောက်ထိအရေးပါပါလဲ
။ဆိုထူးခြားပထမဆုံးထူးခြားမှုတစ်ခုကတော့ရုရှားနိုင်ငံအတွက်အင်မတန်လက်မထောင်နိုင်တဲ့ပွဲလို့ပြောမှာဖြစ်ပါတယ်။သူလက်ခံကျင်းပနိုင်တဲ့ကြီးမားတဲ့ကြီးမားဆုံးနိုင်ငံတကာညီလာခံတစ်ခုဖြစ်ပါတယ်။အထူးသဖြင့်2021မှာသူတို့ယူကရိန်းကိုစပြီးစစ်တိုက်ပြီးကြတဲ့ကကျင်းပနိုင်တဲ့အစည်းအဝေးပေါ်လေအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ယူကရိန်းစစ်ကြောင့်ရုရှားကိုအထူးကြံဖြစ်အောင်ဒါအပယ်ခံနိုင်အောင်ဖြစ်အောင်ဆိုပြီးသူတို့တွန်းပြီးတော့လှုပ်နေကြတာဆိုတော့ရုရှားဒီပွဲလှုပ်ပြလိုက်တာလက်မထောင်နိုင်ငံဟာအထူးကြံမဟုတ်ဘူးဆိုတော့အဓိကပြသနေတဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီဟာအရေးပါတာကလည်းဒီမှာတဲောက်လာတဲ့နိုင်ငံတွေရဲ့ကူစားပြုတဲ့ကမ္ဘာလူ့ရေးကိုကြည့်မယ်ဆိုရင်40ရာခိုင်နှုန်းကျော်လောက်ကူစားပြုထားတာဖြစ်တယ်ဆိုတော့အနောက်နိုင်ငံတွေကူစားပြုတာလောက်မရှိပါဘူးအနောက်နိုင်ငံတွေကူစားပြုတာအကုန်လုံးကပြောင်းလဲမှာ20ကျော်ရာခိုင်နှုန်းသာရှိတယ်ဆိုတော့သူတို့ဟာကမ္ဘာရဲ့လူများစုကိုကူစားပြုတဲ့နိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ကမ္ဘာနေရဒေသအနှံ့ကပါတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အတွက်ကြောင့်သူတို့ဟာပို့ပြီးတော့ကျေကျေပြန့်ပြန့်ဖြစ်တဲ့ကမ္ဘာနီလာခံကြီးတရားဖြစ်တယ်လို့ပြောမှဖြစ်ပါတယ
်အဒီဖွဲ့ရဲ့အဓိကရည်ရွယ်ချက်ကဘာဖြစ်ပါမလဲစတော့ကတော့သူက၅နိုင်ငံနဲ့စပြီးတော့ဖွဲ့ခဲ့တာကနေအခုနောက်ပိုင်းမှာနိုင်ငံသစ်တွေကလည်းအဖွဲ့ဝင်ဖြစ်ဖို့အတွက်ကြိုးစားလာကြတယ်ဆိုတော့ဘာအကျိုးရှိပါလဲ
အဓိကကတော့သူတို့ဟာ G7 ကိုစီးပွားရေးအဖြစ်ပြင်ဖို့ပါပဲရှင်းရှင်းပြောရင်တော့ G7 လို့ခေါ်တဲ့အဖွဲ့မှာဥရောပ၄နိုင်ငံရှိမယ်အင်္ဂလန်ပြင်သစ် Germany Italy ရှိမယ် now America နိုင်ငံ American ပြည်ထောင်စုရဲ့ Canada ရဲ့ now Asia Japan ပါပဲဒီသမုဒ္ဒတိခုနှစ်နိုင်ငံကကြီးစိုးထားတာသူတို့ရဲ့ G7 ရဲ့ရည်ရွယ်ချက်ကကမ္ဘာရဲ့စီးပွားရေးနဲ့ Regional Snick ကိုသူတို့ကကျူးကန့်ချေလဲဖို့အတွက်အဓိကထားရတာဖြစ်တယ် so သူတို့ရဲ့ကျူးကန့်ချေလဲမှုကိုမခံနိုင်ရဘူးကျန်တဲ့ BRICS ကိုစဖွဲ့တဲ့၄နိုင်ငံတော့ Brazil ရဲ့ရုရှားရဲ့ China ရဲ့ India ရဲ့နောက်တော့ South Africa ပါလာပြီဘူလာ2009မှာဖွဲ့လို့ကတော့၄နိုင်ငံနောက် 2017 မှာထင်တယ် South Africa ပါလာတော့စပြီး၅နိုင်ငံကျလာတော့ BRICS ကနေ BRICS ဆိုပြီးတော့ S လုံးတူလာပါလေ So through I G7 နိုင်ငံတွေရဲ့စီးပွားရေးငွေကြေးစနစ်ချေလာတော့မခံနိုင်ဘူး through အဲ့ဒါကြောင့်သူတို့ကဒါသိကြလလတဲ့စီပွားရေးဆုံးကံဘို့ဆိုပြီးတော့ယူပြီးတော့ဖွဲ့စည်းခဲ့ရဖြစ်ပါတယ်ဆိုတော့နောက်နိုင်ငံတွေကပါဝင်လာတဲ့အခုဆိုရင်ပို့ပြီးပါဝင်လာတဲ့နိုင်ငံတွေထဲမှာအခုတက်တဲ့ထဲမှာဆိုရင်သူတွေတက်လာလဲဆိုတော့ Egypt တို့တက်လာတယ်နောက်ပြီး Saudi Arabia ဖွဲ့ဝင်တော့မဖြစ်သေးဘူးတက်လာတယ် UAE တက်လာတယ်နောက်ပြီးတော့ Iran တက်လာတယ်အဲ့လိုနိုင်ငံတွေတွေ့လာတယ်ဒါအပြင်သမ္မတ Putin ကပြောသေးတဲ့ဖွဲ့ဝင်ဖြစ်ချင်တဲ့နိုင်ငံပေါင်း30လောက်အရုပ်စုလျှောက်ထားတာရှိသေးတယ်ဆိုတော့ပြောထားတယ်ဆိုတော့ခုန G7 ရဲ့စီးပွားရေးကြီးစိုးမှုကိုမခံကျင်တဲ့နိုင်ငံတွေအကုန်လုံးကဒီမှာစီးပွားရေးအဖြစ်ပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့သူတို့ညှိနှိုင်းကြတဲ့ဝင်လာရတာဖြစ်ပါတယ်ဆိုတော့ဆက်လက်ပြီးတော့ကျေပြန့်လာမယ့်သဘောလည်းရှိပါတယ်သူတို့တကယ်လုပ်နိုင်ရင်ပေါ့လေ
အဲ့ဒီချိန်သီးဆွေးနွေးပွဲမှာဒီတော့ဟိုရုရှားကတိုက်နေတဲ့ယူကရိန်းစစ်ကိုအောင်နိုင်ရေးအတွက်ပံ့ပိုးတာထောက်ခံတာရှိလားနောက်ပြီးတော့ဟိုတစုံတရာပြဿနာသဘောထားကွဲလွဲတာတွေရောရှိပါလား
သဘောထားမကွဲလွဲဘူးဒါပေမဲ့သဘောထားပြဿနာမဖြစ်ဘူးသို့တော်လည်းပဲကိုယ်သဘောထားနဲ့ကိုအထူးသဖြင့်ယူကရိန်းစစ်ပွဲကိစ္စယူကရိန်းစစ်ပွဲကိစ္စနဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ different agenda တွေပေါ့အဲ့လိုမဖြစ်သင့်ဘူးစီးရင်နဲ့အနိုင်ယူပြလိုက်ရမယ်ဆိုတော့တော့ဘယ်သူမှထောက်ခံပြီးပြောတာတော့မကြားရပါဘူးဒါလိုရုရှားကတော့ထောက်ခံမှာပေါ့သူကတကယ်နိုင်ငံတွေကတော့ညဉ့်ညမ်းစွာဖြစ်ရှိဖို့ပဲအဓိကအရေးပါတဲ့ဒီမှာတရုတ်နဲ့အိန္ဒိယဆိုတာပေါ့သူတရုတ်ကလည်းပဲသူနိုင်ငံတကာကဘာမှလည်းသူစဉ်းစားသူဖြစ်နေဖြစ်ချင်တဲ့ဂုဏ်သိက္ခာကမြင့်တင်နေတဲ့အီရန်နဲ့ဆော်ဒီအရေဗျကိုတော့သူစဉ်းစားပြခဲ့တယ်ဆိုပြီးတော့ဂုဏ်ယူခြင်းနဲ့နိုင်ငံဆိုတော့ယူကရိန်းစစ်ပွဲကိုလည်းညဉ့်ညမ်းဖြစ်စေခြင်းနဲ့အိန္ဒိယကလည်းပဲတစ်ဖက်လုံးနဲ့ကောင်းဆုံးမွန်စွာဆက်ဆံပြီးတော့အဲ့လိုဖြစ်စေခြင်းနဲ့နိုင်ငံတွေသာဖြစ်ပါတယ်ဆိုတော့သမ္မတပူတင်ကယူကရိန်းစစ်ပွဲမှာသူကိုထောက်ခံဖို့လူချင်းစည်းတိုင်အောင်ဒီပွဲမှာတော့သူထောက်ခံမှုမရပါဘူး။ဒါပေမဲ့ဒီဟာမှာယူကရိန်းစစ်ပွဲကိုမထောက်ခံလဲပူတင်တော်ကတော့ခုနပြောခဲ့သလိုအမျက်ထွက်ပြီးသားဖြစ်တယ်လို့ပြောမှဖြစ်ပါတယ်။တခြားကိစ္စတွေကတော့သူတို့အရင်ပြောတာမရှိပါဘူး။နောက်တစ်ခုရှိရတော့ပြဿနာတက်တာကကုလသမဂ္ဂအတွင်းမှုချုပ်အင်ဂျင်နီယာဂူတာရက်စ်ကလာတက်တယ်။လာတက်တော့သူကပူတင်နဲ့လက်ဆွဲနှုတ်ဆက်ပြီးနေတာကိုဟိုအနောက်နိုင်ငံတွေအများကြီးဝေဖန်ကြတယ်။အဲ့နေတော့ဖော်ဝင်နိုင်ငံတိုင်းကဆိုလို့ရှိရင်ဒီလူဟာအဲ့ဂျနီဗာမှာလုတ်တဲ့ဒီယူကရိန်းညီငယ်ရေးဆွေးနွေးပွဲကြတော့ဒီလူကမတက်ဖက်နဲ့ဘာဖြစ်လို့အဲ့ဒီ ရုရှားလုတဲ့ဘက်ကိုခင်ဗျားသွားတက်ပြီးတော့ဖလဲတကင်းလုံနေရတယ်လဲဘာညာပြောတယ်ဒါပေမဲ့မစ္စတာဂူတာရက်စ်ပြောတာကဘယ်လိုက်ပြောတာမဟုတ်ပါဘူးဒီယူကရိန်းစစ်ဘက်ကို just peace ပေါ်လေညင်ညာတရားမျှတသောညင်ညာရေးဖြစ်စေရမယ်ရဲ UN ရဲ့ rule အတိုင်းဖြစ်ရမယ်ဆိုပြီးတော့အဲ့လိုပြောခဲ့တာဖြစ်ပါတယ်ဆိုသူကတော့တက်မှာပေါ်တာတော်တော်များပြောခဲ့သူကမလူကြီးအများစုကိုစားပြုတဲ့ဖွဲ့စင်းရသားလည်းပါတယ်ချမ်းသာလည်းပါတယ်အကုန်လုံးဆိုတော့သူတက်တာပို့ပြီးမျှတတယ်လို့ထင်ပါတယ်
ဒီစနေပွဲမှာနောက်တစ်ခုကဒီ bridge နိုင်ငံကြီးက American dollar ကိုအစားထိုးနိုင်တဲ့ငွေကြေးတစ်ရက်ပေါ့အဲ့လိုငွေကြေးအစ်စ်တစ်ခုကိုဟိုဆက်ပြီးတော့လုံနိုင်ဖို့ဆွေးနွေးဖို့အတွက်ဟိုသဘောကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဒါဟာကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်လဲ
အဓိကရွေချယ်ထဲမှာပါပါတယ်အဲ့ဟာအခု American dollar ကို base လုပ်ပြီးတော့အခြေခံပြီးတော့အခုလဲလဲနေရတယ်သူစဉ်းစားလင်းပြောရမယ်ဆိုလို့ရှိရင်ကျင်းရနိုင်ငံတော့ track ကုန်ပြီပေါ့ဗျာတမိုးစီဟာတွေထွက်လာတယ်ဟိုမှာအာဂျင်တီးနားတို့ဘာတို့ဝိုင်းတို့ဘာတို့ချမ်းနိုင်ငံထွက်တယ်အဲ့ဒီထွက်တဲ့တမိုးစီရဲ့ကွန်ပီစီလူရောအားနဲ့ထွက်လာတဲ့သဘောပစ္စည်းတွေကိုပေးရပြီးတော့အမေရိကန်ရဲ့ဆက်ကူပေါ့လေဒေါ်လာဆိုငွေကြေးထားအောင်အဲ့တော့ဆုပြီးတော့လောက်ရတဲ့စနစ်ကိုသူတို့မကြိုက်ကြပါဘူးအဲ့သူတို့ကဒီ brick currency တစ်ခုကိုတီထွင်ဖို့ဆိုတာသူတို့ကအဓိကရည်မှန်းချက်ရှိပြီးဥတည်ပါတယ်အခုလောလောဆယ်မှာတော့ grain exchange ပေါ့ the track on the border system တို့ဘူးအတွက်နောက်ပြီးတော့ cross border exchange လို့ပြောတဲ့အဲ့ငွေကြေးပဲပေးပေးယူလို့ပြောလဲပဲအဲ့ပုံစံမျိုးတွေကိုသူတို့သဘောတူကြပါတယ်ဒါဒေါ်လာရဲ့ promo မှုကိုသူတို့ဆောင်ချပြီးတော့သူတို့ပြောလဲအဲ့ဒါတရုတ်ကလည်းပဲအစကတည်းကတကယ်တော့တရုတ်ကကမ္ဘာမှာအမေရိကန်ကိုပြိုင်လာတော့ yuan ကိုဒေါ်လာအစားထိုးဖို့ကမ္ဘာငွေကြေးသုံးဖြစ်တရုတ်ကသိလုတ်ချင်နေတာတရုတ်ရဲ့စီးပွားရေးသိအင်အားကြီးပါတယ်စီးပွားရေးအကြမ်းမြင့်နှိုင်းရှင်မယ်ဆိုရင်အခုရုရှားရဲ့စစ်ပွဲရုရှားပေါ်မီခိုတဲ့နိုင်ငံလဲတေဥပက်ကိုပါလာမဲ့သဘောရှိတဲ့ငွေကြေးအဖြစ်ရုရှားရဲ့ဒီ GDP က2 trillion ကျော်လောက်ပဲရှိတယ်လို့ report တွေမှာတွေ့တယ်အမေရိကန်ကဘယ်လောက်ရှိလဲဆိုတော့ 22 trillion လောက်ရှိတယ်တေဥက 19 trillion ရှိတယ်ဆက်ကိုရှိတယ်ဒီမှာဆိုတော့တချို့ကဒီဆယ်စုနှစ်အကုန်မှာတေဥကအမေရိကန်ကိုကျော်တက်သွားမယ်ဆိုပြီးတော့တွက်လာကြတယ်အဲကြောင့်အဲ့ဒါကိုညွှန်မှန်းပြီးတော့တေဥကသူတို့ yuan ကို American dollar မှာအစားထိုးဖို့အထီးသူကတန်စီထားတာဖြစ်ပါတယ်အခုလောလောဆယ်ကတော့အဲ့ဒါကိုတော့မပြောကြပါဘူးဆိုပေမဲ့ brick အတွက် fiat currency တခုတည်ထွင်မှုဆိုတာလည်းသူတို့ဆွေးနွေးကြပါတယ်ဆိုတော့ဒါဟာအဓိကသူတို့ထားပြီးဥတည်နေကြပါလေဒေါ်လာရဲ့လွှမ်းမှုကိုမခံနိုင်ဘူးဆိုတာဆိုတော့ brick ရဲ့ yuan ရဲ့အထက်မှာကမူလ yuan ရဲ့အထက်မှာကတည်းကပါတဲ့ကိစ္စတခုဖြစ်ပါတယ်အချိန်နဲ့အပြတ်တိုးတက်မှုရှိလာလိမ့်မယ်လို့ယူဆပါတယ်
အဲ့တော့ဒီဖွဲ့ကကမ္ဘာနိုင်ငံရေးအခင်းကျင်းကိုဟိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲဆေးခေတ်ကာလလိုမျိုးပဋိပက္ခတွေဖြစ်လာနိုင်လား
အဲ့လိုတော့ဖြစ်လာနိုင်ကြမရှိဘူးဆေးခေတ်ကာလကနှစ်ဖွဲ့ရှိတာပေါ့လေအာဆိုဗီယက်ဘက်ကိုပါတဲ့ကွန်မြူနစ်နိုင်ငံတွေရှိတယ်အမေရိကန်ဘက်ကိုပါတဲ့အရင်းရှင်နိုင်ငံတွေတို့ဘက်ကိုပါတဲ့နိုင်ငံတွေရှိတယ်အဲ့ဒီကြားမှာအိန္ဒိယတို့တရုတ်တို့ဥဆောင်တဲ့ non alignmentနာလိုက် countries တွေပမာလဲပါခဲ့တာဥနုလက်ထအဲဘမ်လိုက်နိုင်ငံဆိုပြီးတော့ရှိရအခုကြာတော့ဒီဟာအဲ့ဒီအုပ်စုခွဲတာကိုလည်းလက်မခံဘူးဘမ်လိုက်လည်းမဟုတ်ဘူးသူကအိန္ဒိယနိုင်ငံကြီးဝန်ကြီးဂျယ်ဆင်ကာကသူကစကားပြောတဲ့အချိန်မှာနိုင်ငံကြီးဝန်ကြီးနဲ့တွေ့ရမှာပြောတယ်သူတို့ရဲ့မူကနန်အလိုက်မန့်မဟုတ်ဘူး multi alignment ပေါ်လေဘက်စုံနဲ့အကုန်လုံးဘက်စုံနဲ့ဆက်ဆံမယ်ဟိုဘက်ဒီဘက်ဆိုတော့သူတို့မခွဲဘူးဆိုတော့အဓိကအဖြစ်နိုင်ငံရေးအဖြစ်အင်အားစုတစ်ခုဖြစ်ဖို့တကားသူတို့မယူရပါဘူးဒါစီးပွားရေးအဖြစ်ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလူတဲ့နိုင်ငံတွေသာဖြစ်ပါတယ်အိန္ဒိယဆိုအမေရိကန်နဲ့လည်းဆက်ဆံတယ်ပဲရုရှားနဲ့လည်းဆက်ဆံတာပဲဆိုတော့သူဖြစ်သူတို့နိုင်ငံကျန်တဲ့နိုင်ငံတွေထုံနီးလောက်သဘောထားရှိတဲ့နိုင်ငံတွေယူရဖြစ်ပါတယ်ဘယ်သူနဲ့မဆက်ဆံဘူးဆိုပြီးတော့အဲ့လိုနိုင်ငံရေးအခင်းကျင်းတော့ဖြစ်လာမှာမဟုတ်သို့တော်လည်းပဲအမေရိကန်တရုတ်ပြန်ဆိုင်မှုကတော့အများကြီးပုံပြီးပြင်းထန်တယ်ပဲအမေရိကန်သူ့ကိုတေကစီဘွားရအဖြစ်ကြော်တက်မှာဟိုအဓိကဒါကိုထားပြီးသူတိုက်နေတေကိုပိတ်ဆို့ဖို့တကြီးလုံနေတာဆိုတော့အဲ့ဒီကိစ္စမှာတော့ပို့ပြီးတော့ပြိုင်ဆိုင်မှုကတော့ပူပြီးများလာမယ်ပေါ့လေဒါပေမဲ့ရန်ဖြစ်တဲ့အစင်းတော်မြောက်ဘူးသူကအမြဲတမ်းပြောကြတယ်ပြိုင်ဘက်တော့ဖြစ်တယ်ဒါပေမဲ့ငါတို့ရန်သူဖို့လို့ပြောကြတာပဲဆိုတော့အဲ့ဒီတိုင်းကတော့အချိန်ပိုမြင့်လာလိမ့်မယ်လို့ပြောနိုင်ပါတယ်ရန်သူဖြစ်တဲ့အစင်းတော်ရောက်နိုင်တယ်လို့မယူဆပါဘူ
းအဲ့တော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်တာဒီ BRICS မဟာမိတ်အဖွဲ့မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်လာနိုင်လားဖြစ်လာမယ်ဆိုရင်ကောင်းကျိုးကဘာကြီးဖြစ်နိုင်လဲဆိုးကျိုးကဘာကြီးဖြစ်နိုင
်ပေါ့ဆုံးပြောချင်တာကခုမြန်မာနိုင်ငံစစ်ကောင်စီကတိတ်အဖွဲ့ဝင်ဖြစ်ချင်ပါတယ်သူတို့စူးစမ်းတယ်သူတို့ကလေ့လာတယ်ဆိုတာအများကြီးသိရပါတယ်ဒါပေမဲ့ဖြစ်လာမလားဖြစ်လာရင်တော့သူတို့ကထွက်ပေါက်ရတာပေါ့သူတို့လည်းပဲ အပေကနိုင်ငံလို့သတ်မှတ်ထားခင်ရတဲ့နိုင်ငံဆိုတော့တရုတ်ကသူ့အစည်းအမပြုလာပြီးတော့လည်းတကယ်ကျေနပ်ဖြစ်တယ်အာရှကအစည်းအမပြုအင်းကြီးတွေကရုရှားကလည်းပဲအစည်းအမပြုရုရှားကိုတုံ့တဆွေပြောတာကမြန်မာနိုင်ငံစစ်ကောင်စီတို့လက်နက်ဝဲတဲ့ဖောက်သွဲလောက်ပဲသဘောထားတယ်လို့ပြောကြတယ်ဆိုတော့ break for the wing way ရင်တော့သူတို့ဟာသူတို့လက်မထောင်နိုင်တော့ရုရှားတက်တော့ပို့ပြီးထီရောက်တော့မှာ break for ဖြစ်မယ်ဆိုပြီးတော့နောက်စီးပွားရေးအဖြစ်လည်းပဲအခုဒေါ်လာခေတ်ကြောင်သူတို့အချိနာရာရှိတယ်အဲ့ဒါကိုပတ်ဆောင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီကအဖွဲ့ဝင်ဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုတွေးပြတာပါကစ္စတန်ကစိတ်ဝင်စားတဲ့အထက်မှာပါတယ်အဖွဲ့ဝင်ထဲမှာအဲ့ဒါပါကစ္စတန်ရဲ့အဓိကရန်ဘက်ဖြစ်တဲ့အိန္ဒိယကအဲ့လိုသဘောတူညီရမှာလက်ခံတဲ့အစင်ကိုလုပ်ဖို့ဆိုတာကိုအဆိုပြုတယ်လို့ကြားပါတယ်ဆိုတော့ truth thing out တာဟာဘသူရွေးလဲဆိုပါကစ္စတန်ကိုရွေးဟန်စီဒါပေမဲ့အဲ့လိုသာသတ်မှတ်လိုက်ရင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းပဲစဉ်းစားရတယ်ပေါ်လာမယ်ထင်ပါတယ်တချို့နိုင်ငံတွေကတော့လည်းထောက်ပြလာမယ်ဘာကြောင့်လဲဆိုတော့အာဆီယံထဲမှာမြန်မာကိုဖယ်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့နောက်ပြီးတော့မလေးရှားဖြစ်လာမယ်သူတို့အဖွဲ့ဝင်မကြခင်မှာဆိုသူတို့တွေဖြစ်လာရင်သူတို့ကမဟုတ်ဘူးဒီကောသူတို့ကတော့ဖယ်မှဖြစ်မယ်ဆိုပြီးဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့ဒါစောင့်ကြည့်ရမယ့်အခြေအနေပါဒါပေမဲ့ဒီ breaks မှာနိုင်ငံရာဆက်ဆံရေးအားတက်စရာတခုလိုယူဆမှာတရုတ်နဲ့အိန္ဒိယပြိုင်ဘက်ပဋိပက္ခတော်တော်ကိုပြင်းပြထန်တာဖြစ်နေအခုကသူတို့နှစ်ယောက်ဖက်လက်တကင်ငါးတဲ့အတွင်းမှာတင်ပထမဆုံးတင်သူတို့နှစ်ယောက်တွေ့တယ်မိုဒီနဲ့နရင်ဒရာမိုဒီနဲ့ရှီဂျင်ဖင်နဲ့တွေ့ကြတယ်တွေ့ကြပြီးတော့သူတို့နေဆက်မှာစီးရင်ရင်ဆိုင်မှုပေါ်လေ military confrontation ဖြစ်နေလေးနှစ်လောက်ရှိပြီအဲ့တော့ငါတို့ပြင်းရင်ရအောင်ဆိုတော့ပြောတယ်ဆိုတော့ဒီကတဆင့်အိန္ဒိယနဲ့တရုတ်တင်မာမှုဟာပူပြီးရောပါသွားနိုင်လို့ပြောတယ်ဒါပေမဲ့လည်းပဲဒီအိန္ဒိယကဟိုအထက်မှာလည်းပါလေကော့ချင်လည်းပါတယ်ဆိုတော့အဲ့ဒီကစားနဲ့ပတ်သက်ပြီးတော့ညီရထင်ရတော့ခဲအောင်ပဲလို့ပြောကြပါတယ်ဒါပေမဲ့ဘယ်လိုဖြစ်လာမလဲဆိုတော့နောက်ထပ်သီးတွေပါတွေမှာပါလာမှာဖြစ်ပါတယ်အချင်းနဲ့အဲ့ဒါကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ပါတယ်